Welcome to the Voice of America in Burmese.
မင်္ဂလာနဲ့နေခင်ပြကြပါသည်ခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တဘာလ1ရက်တောက်ကြနေမနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတို့မီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲအတူပြောပြပေးမှာပါဒွန်ဆန်းစုကြည်ကိုစစ်ကောင်စီကနေပြစ်ဒဏ်ရှော့ပေါက်ပေးထားတဲ့အမှုတွေအတွက်ကြားနာဖို့လျှောက်လဲချက်ကိုအယူခံတရားရုံးကနေပယ်ချလိုက်တာစစ်ကောင်စီကနေပြီးတော့ cluster bomb 3 ထောင်ကိုလူခွင့်အဖွဲ့တွေကရှုံချပြစ်ဒဏ်လိုက်တာယူကရိန်းကောက်နှံတင်ပို့ရေးမှာရုရှားပြန်ပြီးပါလာဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်စ조사နေတဲ့အကြောင်းတွေကိုကြားကြမှာပါဒီလိုထူးခြားတဲ့သတင်းလေးကိုတင်ပြပေးမှာပါကိုညာဝင်းအောင်လေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ကယားပြည်နယ်ကရင်နီဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကနေမြေမျိုးဘုံတွေကိုခြံထားခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ
်မအရေးအတွက်တော်တော်များများကိုသူတို့ကချထားခဲ့တယ်ပေါ့နော်စစ်ကောင်စီတွေကဟိုယူတန်းဆုတ်တော့မဟုတ်ဘဲနဲ့တော့ပြီးဟာတကြပေါ့နော်ကျွန်တော်တို့တော်ရဲ
သတင်းတွေပြီးမှပဲကြားဖို့ရှိပါတယ်ခင်ဗျာတခါအိန္ဒိယနိုင်ငံကနေစံတင်ပို့မှုကိုယာယီရပ်ဆိုင်းလိုက်တာကြောင့်ဒီနိုင်ဂျီးရီးယားနိုင်ငံမှာစံနဲ့ပတ်သက်ပြီးဘယ်လိုမျိုးအခက်အခဲကြုံနေရသလဲဆိုတဲ့အခြေအနေတခါဗာဂနာတပ်ရဲ့ခေါင်းဆောင်ဖြစ်တဲ့ပရီโกဂျင်လုတ်ကြံခံရပြီးတဲ့နောက်ပိုင်းမှာအဲ့ဒီအဖွဲ့ရဲ့အလားအလာသုံးသပ်ချက်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနှားဆင်ရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
။ဇန်နဝါရီလထဲမှာရုရှားကနှုတ်ထွက်သွားတဲ့ယူကရိန်းကောက်နှံတင်ပို့ခွင့်သဘောတူညီချက်မှာရုရှားပြန်ပြီးပါလာရေးအတွက်အဆိုပြုချက်ကိုရုရှားကိုတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာနေ့မှာပြောကြားလိုက်ပါတယ်။ပင်လယ်နဲ့စစ်ကမ်းတွေကနေယူကရိန်းကောက်နှံတွေတင်ပို့ခွင့်သဘောတူညီချက်ကနေရုရှားနှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာယူကရိန်းစစ်ကမ်းတွေနဲ့ကောက်နှံတင်ပို့မှုဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကနေဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။အခုအဆိုပြုချက်ဟာပင်လယ်နဲ့ဒေသကနေကောက်နှံတင်ပို့ခွင့်ပြန်ပြီးဆောက်ဖို့လိုအပ်တဲ့အချက်တွေပါဝင်ကြောင်းနဲ့တချိန်တည်းမှာပဲရုရှားဆန္ဒရိုက်ခံတဲ့ဓာတ်မြေဩဇာရီကမ္ဘာဈေးကွက်ထဲကိုတင့်တင့်နဲ့ဈေးနဲ့မရောက်မစိုးရိမ်နေမှုတွေအတွက်ပါခိုင်မာတဲ့အဖြစ်တချို့ထုတ်ပေးထားပါတယ်လို့လည်းအတွင်းမှုချုပ်ကသတင်းတောက်တွေကိုပြောပါတယ်။ရုရှားကိုပေးပို့တဲ့ဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းမပြခဲ့ပေမဲ့ရုရှားဘက်ကစိုးရိမ်နေမှုတချို့ကိုဖြေရှင်းပေးဖို့ပါဝင်တယ်လို့ပြောပါတယ်။ဒါပေမဲ့အခုထတ်ချုပ်ဆိုမဲ့သဘောတူညီချက်ပြန်ပြီးစတင်လာပြီဆိုရင်ခိုင်မြဲမှုရှိရမှာဖြစ်ကြောင်းနဲ့ဒီပင်လယ်နဲ့ကောက်နှံတင်ပို့မှုတက်ဆိုင်ကနာရက်ဆိုင်တာပြဿနာတစ်ခုကနေနောက်တစ်ခုထပ်ပစ်တာမျိုးအဖြစ်မခံနိုင်ဘူးလို့လည်းပြောပါတယ်။ဒါပြန်လူတိုင်းအတွက်အကျိုးရှိတဲ့အလုပ်မျိုးလုပ်ဖို့လိုအပ်ကြောင်းနဲ့ယူကရိန်းစစ်ပွဲချက်ချင်းရပ်သွားဖို့မမြင်ပေမဲ့ဒီကောက်နှံတင်ပို့ရေးသဘောတူညီချက်အောင်မြင်ဖို့ကအရေးကြီးလိုအပ်နေတယ်လို့လည်းကင်းမှုချုပ်ကပြောပါတယ်။တချင်းထဲမှာပဲဒီကောက်နှံတင်ပို့ရေးအစီအစဉ်ဖြစ်မြောက်ရေးအတွက်အဓိကငွေရောက်ကြီးနိုင်အပြေရှာပေးနေတဲ့တူရကီကလည်းတနင်္လာနေ့မှာပဲဒီအစီအစဉ်ပြန်ဆက်ရေးဆွေးနွေးဖို့တူရကီနိုင်ငံခြားရေးဝန်ကြီးကိုမော်စကိုကိုဆင်လွတ်လိုက်တာဖြစ်ပါတယ
်။ယူကရိန်းစစ်သားထောင်ပေါင်းများစွာနဲ့သူတို့မိသားစုဝင်တွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုရယူဖို့ရုရှားကအတူရောင်ဝက်ဘ်ဆိုက်တွေကိုအသုံးပြုနေတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေမှာနေထိုင်တဲ့မိသားစုဝင်တွေကိုဖမ်းဆီးပြီးရုရှားနိုင်ငံကိုပြန်ပို့ဖို့ကြိုးပမ်းရမှာဒီလိုအတူရောင် website တွေကိုအသုံးပြုနေတယ်လို့ပြောပါတယ်စစ်ပွဲမှာအပျောက်ဆုံးဖမ်းဆီးခံရတာဒါမှမဟုတ်ကြာဆုံးသွားတဲ့ယူကရိန်းစစ်သားတွေရဲ့တငယ်ချင်းတွေနဲ့မိသားစုဝင်တွေရဲ့အကူအညီပံ့ပိုးပေးအောင်ဆောင်တဲ့ website တွေကိုဖန်တီးပြီးရုရှားဘက်ကသတင်းအချက်လက်တွေကိုရယူတဲ့စစ်စင်ရေးတစ်ခုပြုလုပ်ခဲ့တာပါစစ်တုပ်ပန်းနေကုသရေးဆိုင်ရာယူကရိန်းညှိနှိုင်းရေးဌာနချုပ်ကပြောခွင့်ရသူပက်ထရိုက website နှစ်ခုဟာအတူရောင် website တွေဖြစ်တယ်လို့ VOA ကိုအတည်ပြုပြောပါတယ်မိသားစုတွေရဲ့အချက်လက်တွေကိုစုဆောင်းဖို့ကြိုးပမ်းနေတဲ့အလားတူ website ပေါင်းဒါဇင်များစွာရှိတယ်လို့သူကဆိုပါတယ် website တစ်ခုဖြစ်တဲ့ warteers.org ရဲ့ database မှာဆိုရင် Ukraine စစ်သား 300,000 ကျော်ရဲ့မှတ်တမ်းတွေကိုစုဆောင်းထားတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာတော့နောက်မြောက်ပိုင်းအာဖဂန်နစ္စတန်နဲ့ကပ်ရိုက်မှာတည်ရှိတဲ့မတည်ငြိမ်တဲ့ခိုင်ဘာပါတွန်ခွာပြည်နယ်ဘန်နူအရံမှာကျတပရင်းတွေကပါကစ္စတန်စစ်တပ်ရင်တန်းကိုအသေးခံဘုံးခွဲသမားကမော်တော်ဆိုင်ကယ်နဲ့တိုက်ခိုက်တဲ့အတွက်စစ်သား9ဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ပါကစ္စတန်အရာရှိတွေကကျတပရင်းတွေမှာပြောပါတယ် ဒီတိုက်ခိုက်မှုအတွက်ပါကစ္စတန်ယာယီဝန်ကြီးချုပ်အန်ဝါဟူဟက်ကာကာကပြစ်တင်ရှုံချကြောင်း Twitter ကနေပြောပါတယ်။စစ်သားကောက်ဒီဆုံးပြီးတော့အများပြားဒဏ်ရာရစီတဲ့ဒီလောက်ရဟာတရားပေါ်ချောင်းနဲ့အကြမ်းဖက်လို့ရလို့လည်းပြောပါတယ်။အခင်းဖြစ်ပေါ်တဲ့ဒေတာမှာ TTP လို့ခေါ်တဲ့ Pakistan Taliban ရဲ့အစိုးရတပ်တွေကိုပြစ်မှတ်ထားပြီးတော့မကြာခဏတိုက်ခိုက်လေရှိပေမဲ့အခုတိုက်ခိုက်မှုကတော့ဘယ်ဘက်ကလှုပ်ဆောင်လဲဆိုတာထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့တောင်ပိုင်း Waziristan ဒေတာမှာ TTP သဘုံတွေရဲ့တိုက်ခိုက်မှုကြောင့် Pakistan စစ်သား6ဦးသေဆုံးရပါတယ်။အခုလပိုင်းတွေအတွင်း Pakistan မှာPakistan Taliban နဲ့တခြားလက်နက်ကိုင်တပ်ဗုံးတွေတိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနှစ်ထဲဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့် Pakistan နိုင်ငံတော်စစ်ဖက်နဲ့ရပ်ပစ်တေဆွမ်းအသူ900လောက်ရှိနေပါပြီ။အင်းနီချင်းအာဖဂန်မှာ Taliban တွေထိန်းချုပ်ခဲ့တဲ့နောက်ပိုင်းအခုလိုအကြမ်းဖက်မှုတွေတိုးလာတာဖြစ်ပြီးကုလသမဂ္ဂအစိုးရခန်းစာတွေမှာတော့ဒီ TTP အဖွဲ့ဝင်ခန့်မှန်းခြေ6000လောက်အာဖဂန်နစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတယ်လို့ပြောပါတယ်
။ American သမ္မတ Donald Trump ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖြတ်ဖို့ကြံစီခဲ့မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့ကြာသာပတေးနေ့ကထွက်ဆိုပါတယ်။နောက်အပတ်မှာရင်ဆိုင်ရမယ့်အမှုကိုလည်းဂျော်ဂျီယာပြည်နယ်ဥပဒေကခွင့်ပြုထားတဲ့အတိုင်းလူကိုယ်တိုင်လာရောက်မှမဟုတ်ပဲတရားရုံးကိုရှေ့နေကတစဉ်ရှောက်လဲမှာပါ။ဒါရွေးကောက်ပွဲကိုနှောက်ယှက်ဆွဲဖက်မှုအတွေ့တရားဆွဲဆိုခံရတဲ့တရားခဏ19ဦးတည်းကတူဦးဖြစ်တဲ့သမရာဟောင်းထရမ့်ဟာလာမယ့်ရက်တွေအတွင်းအတ္လန်တာကဖူတန်ကောင်တီရဲ့ခရိုင်တရားသူကြီးစကော့မက်ဖီရှေ့မောက်မှာကနဦးယုံချင်းကိုလူကိုယ်တိုင်မလာမယ့်သဘောဖြစ်ပါတယ်။ဒီအမှုကိုစတင်စစ်ဆေးမဲ့ရက်ကိုမတတ်မှတ်ရသေးပေမဲ့အခုလပိုင်းတွင်စစ်ဆေးဖို့ရှိနေပါတယ်။ထရမ့်လိုပဲအခြားဆွဆွဲခံထားရတဲ့တရားခဏ်တွေကအပြစ်မရှိကြောင်းထွက်ဆိုခဲ့ကြပြီးတရားရုံးမစတင်မီမှာကနဦးစစ်ဆေးတာတွေမလုပ်တော့ဖို့အတွက်ကိုသဘောတူကြပါတယ်။ဂျော်ဂျီယာမှာထရန့်ရင်ဆိုင်ရတဲ့အမှုက2021ဇန်နဝါရီလထဲမှာပြည်내ရွေးကောက်ပွဲအရာရှိတွေစီထရမ့်ကဖုံးခေါ်ပြီးပြန်ပက်ဒီမိုကရက်ဂျိုးဘိုင်ဒန်ထက်မဲအသာရရှိဖို့သူ့အတွက် 11,900 ကျော်မဲရည်အတွက်ကိုရှာပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်ပဲဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8133ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထောင်နဲ့33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေထဲကဩဂုတ်လ1ရက်နေ့ကစစ်ကောင်စီကပြစ်ဒဏ်ကအနေ6နှစ်လျှောက်ပေါ်ပြီးခဲ့တဲ့အမှု9မှုနဲ့ပတ်သက်ပြီးတော့အထူးအယူခံကြားနာဖို့လျှောက်ထားချက်ကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်တယ်လို့အမည်မဖော်လို့တဲ့တရားရေးအရာရှိတဦးရဲ့ကြက်သပရင်းနဲ့ပြောကြားချက်ကို AP သတင်းမှာဖော်ပြထားပါတယ်နိုင်ငံတော်ချင်းယူပြည့်စင်မှု55ခါခွေစဘာဝဘေးစီမံခန့်ခွဲမှုနှစ်မှုနဲ့စကားပြောဆက်လက်ဝဲထားရှိတဲ့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှုနှစ်မှုစုစုပေါင်း9မှုအတွက်ပြည်တံကင်းလွတ်ခွင့်ပေးထားပေမဲ့ဒေါန်ဆန်းစုကြည်အပြစ်ကျူးလွန်မှုမရှိကြောင်းပြတာတဲ့အနေနဲ့သူမရဲ့ရှေ့နေတွေကကြားနာခွင့်လျှောက်ထားခဲ့တာလို့လည်းပြောပါတယ်အထူးတရားရုံးကကြားနာမှုတဲ့အင်္ဂါနေ့မှာပယ်ချခဲ့တာပါဒီမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတော့စုပေါ်အစောဆုံးတရားဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်အဲ့ဒါ98နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်မှာအမှု19မှုအတွက်ချမှတ်ထားတဲ့ပြစ်ဒဏ်33နှစ်ထဲက6နှစ်ကိုလျှော့ပေါ်ပေးလိုက်ပြီမဲ့ကျန်16မှုအတွက်ကြာခံမှုကျန်နေသေးတဲ့ထောင်ဒဏ်28နှစ်ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုသူ့ရှေ့နေတွေကနေပြည်တော်ချင်းတော်ရာရှိတွေကနေတဆင့်တနင်္လာနေ့မှာအစားအသောက်နဲ့ပစ္စည်းတချို့ပေးပို့ခွင့်ရခဲ့တယ်လို့တရားရေးရာရှိကပြောပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုနောက်ထပ်6မှုအတွက်အထူးလျှောက်လက်ချက်တွေကိုလက်သိမ့်ခံတဲ့မသိမ့်စက်တင်ဘာ9ရက်နေ့မှာတရားရုံးကကြားနာမယ်လို့လည်းပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေဟာသူ့နဲ့တွေ့ခွင့်မရတာအပါဝင်အတားအဆီးမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာတွေ့ဆုံခွင့်ရပြီးတဲ့နောက်ပိုင်းမှာ9ချိန်တိုင်တိုင်တွေ့ဆုံခွင့်ကိုတောင်းခံခဲ့ပေမဲ့အခုထိတွေ့ခွင့်မရသေးတဲ့အပြင်တစုံတရာလည်းအကြောင်းမပြန်သေးဘူးလို့တရားရေးအရာရှိကကြေညာရင်းနေမှာပြောကြားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေက cluster bomb လို့ခေါ်တဲ့ဗဒေသာဘုံးခေါ်အတွဲလိုက်စင်ကွဲပေါက်ကွဲစီတဲ့ဖြစ်အားပြင်ဘုံတွေကိုပြန်လဲပြီးတော့အသုံးပြုနေတာကိုလူအခွင့်ရေးအဖွဲ့တွေကကြာသာပတိနေ့မှာရှုတ်ချလိုက်ပြီးအဲ့လိုသုံးနေတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုလိုက်ကြပါတယ်။လေလာချက်တွေအရအာဏာသိမ်းစစ်တပ်ဟာဒီဘုံတွေကိုထုတ်လုပ်သလိုအချိန်ကျိန်လဲအသုံးပြုခဲ့ပြီးနောက်ဆုံးမှာဒီဇွန်လတည်းမှာသုံးခဲ့တာကိုတွေ့ရတယ်လို့စောင့်ကြည့်နေတဲ့ Cluster Munition Coalition CMC အဖွဲ့ကပြောပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာ cluster ဘုံးထုတ်လို့အသုံးပြုနေတာကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ဘာကြောင့်လဲဆိုတော့ဒီလိုစုပြုံပြီးအတွဲလိုက်ပောက်ကွဲစေတဲ့ဘုံးမျိုးကစစ်သားအရသားမခွဲကြဘဲလူတွေကိုထိခိုက်စေတယ်လို့အဲဒီလူမျိုးထိခိုက်မှုကြောင့်တေဂျီပျက်စီးဒဏ်ရာရစေတယ်လို့အဖွဲ့ရဲ့သုတေသီဒေါက်တာယေရှွာကပြောပါတယ်။ဒီလိုဘုံးမျိုးကိုအသုံးပြုဖို့ဘယ်လိုအကြောင်းပြချက်မျိုးမှမရှိပါဘူး။နိုင်ငံတကာကတားမြစ်ထားတဲ့ဒီလိုလက်နက်မျိုး၃တာကိုအစိုးရတိုင်းကရှုတ်ချသင့်ပါတယ်လို့သူကထောက်ပြပါတယ်။မြန်မာနိုင်ငံမှာ cluster ဘုံးအသုံးပြုနေကြောင်းကိုဓာတ်ပုံတွေအပါအဝင်သတင်းအချက်အလက်ထောက်ထားကြရသူတို့ရရှိတာကြောင့် CMC အဖွဲ့ကဆိုပါတယ်။ဒီဘုံးကိုအမြောက်ဒုံးမြန်နဲ့လေရင်တွေသုံးပြီးတော့ပြစ်ချနိုင်ခဲ့ပါတယ်။ CMC ကဒီလိုဘုံးအမျိုးအစားအသုံးပြုနေတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတီးပြုတာဒါမှမဟုတ်ညှင်းဆိုတာမျိုးလုပ်ဖို့ဆက်သွယ်တောင်းဆိုခဲ့ပေမဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့ဆိုပါရယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်ရင်းဖြစ်တဲ့နိုင်ငံရခြားမှဖြစ်တဲ့တရုတ်၊အီရန်၊တူရကီနဲ့ဗြိတိန်နိုင်ငံတွေကကုမ္ပဏီတွေကိုဒေါ်လာ6ဘီလီယံကျော်တန်ဖိုးရှိတဲ့တပ်တုတူးဖော်ခွင့် contract လုပ်ငန်းတွေကိုချထားပေးဖို့လက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တွေကအချက်သတင်းတွေမှာကြေညာပါတယ်။အာဖဂန်ပြည်နယ်၄ခုဖြစ်တဲ့တခါ၊ဂိုဝါ၊ဟီရတ်နဲ့လိုဂါပြည်နယ်တွေမှာရွှေ၊ကြီးနီ၊တန်ခဲနဲ့တူဖော်ရေးနဲ့တန့်စင်ရေးလုပ်ငန်းတွေကိုလုပ်ကင်မဲ့ contract လုပ်ငန်း9ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တပ်တုနဲ့ရင်းနှီးလုပ်ငန်းဆိုင်ရာဝန်ကြီးရှာဟာဘူဒင်ဒီလာဝါကပြောကြားလိုက်တာဖြစ်ပါတယ်။အာဖဂန်ကတာလီဘန်နဲ့တိုက်နေတဲ့အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တပ်တွေအနှစ်20နီးပါးကြာမှာအာဖဂန်နစ္စတန်နိုင်ငံကနေပြန်ထွက်ခွာသွားတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်နေ။အခုအချိန်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကနိုင်ငံတော်ရုပ်တံကနေဒီလက်မှတ်ရေးထိုးပွဲအခမ်းအနားကိုထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ6ဘီလီယံကျော်ကျော်ရင်းနှီးမြှုပ်နှံမှုကနေအာဖဂန်မှာအလုပ်ကန်ထောင်ပေါင်းများစွာဖန်တီးပေးမယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီ2021ဩဂုတ်လတာလီဘန်အာဏာရလာတဲ့နောက်ပိုင်းစီးပွားရေးဒဏ်ခတ်ရေးမှုချထားတာကြောင့်အခုလို contract လုပ်ငန်းလုပ်တာနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာတိုင်ဖုန်းဆော်လာတိုက်ခိုက်နိုင်တဲ့အတွက်ခီးတဲ့တင်ယထာ120နဲ့ဒဇင်းထက်မနည်းပြည့်စွက်မှုကိုဆိုင်းငံ့ထားရတယ်လို့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသမြို့အများအပြားကစာတင်ကြောင်းတွေကိုစာတင်နှစ်ဆမှပဲဖွင့်လှစ်ဖို့ရဆိုင်းထားရတယ်လို့တရုတ်အစိုးရမီဒီယာတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံပိုင်ရုပ်သံ CCTV ကမြောက်ကနေတောင်ကိုပြေးဆွဲနေတဲ့အဓိကကားလိုင်းတွေနဲ့ဒေသတွင်းပြေးဆွဲနေတဲ့လမ်းတွေကိုဒီကနေ့စတင်ကစက်တင်ဘာလ6ရက်နေ့ထိပိတ်ထားမယ်လို့ကြေညာပါတယ်။တိုင်ဖုန်းဆော်လာဟာတောင်ပိုင်းကွမ်ဂျိုးပြည်နယ်ကိုတောက်ကြနေမွန်လွဲပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်နိုင်တယ်လို့တရုတ်အမျိုးသားမိုးလေဝသအေဂျင်စီကသတင်းထုတ်ပြန်ပါတယ်။စနေနေ့ကနေတနင်္ဂနွေနေ့မနေ့အထိပင်လယ်ပြင်ကိုမုန်တိုင်းမထွက်ခွာမီအထိကမ်းရိုးတန်းအောက်တောင်ပိုင်းကိုမုန်တိုင်းဟာတဖြည်းဖြည်းရွေ့ရှားသွားနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။သောကြနေ့မနေ့ခင်ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုအရင်အဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှမြန်မာနိုင်ငံရဲ့စီးရေးပဋိပက္ခရဲ့အကျိုးဆက်တွေကိုကြည့်ရအောင်ပါ။တိုက်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းအမြောက်အများထောင်သွားခဲ့ပြီးအဲ့ဒီမိုင်းတွေကိုဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကလိုက်လံရှင်းလင်းနေရပါတယ်။စစ်ကောင်စီတပ်တွေဟာဒီဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရွာရီနားမှာမြေမြုံမိုင်းတွေချသွားခဲ့လို့ဒေသခံတွေနေရက်ပြန်မပြန်နိုင်အောင်မိုင်းတွေကိုရှင်းလင်းလှုပ်ဆောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကရင်နီလို့ခေါ်တဲ့ကယားပြည်နယ်အတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတွေထောင်သွားတဲ့မြေမြုံမိုင်းတွေကိုခက်ခဲတွေကြားကပဲလိုက်လံရှင်းလင်းနေတာဖြစ်ပါတယ်။ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းတွေအများပြားထောင်သွားတာနဲ့ပတ်သက်ပြီးတော့ KNDF တပ်ဖွဲ့ဝင်ကိုစင်ဖြူကအခုလိုပြောပါတယ်
။ဒီမိုင်းအရေးအတွက်တော်တော်များများသူတို့ကချထားခဲ့တယ်ပေါ့နော်။စစ်ကောင်စီတွေကဟိုယူတန်းဆုတ်တာမဟုတ်ဘဲနဲ့တော့ဟိုကျွန်တော်တို့ကမိဟာကြကြပေါ့နော်။ကျွန်တော်တို့တော်ရဲထိခိုက်ဒဏ်ရာရအောင်ပေါ့နော်။ ပြည်သူလူထုအပေါင်းဝင်ကျွန်တော်တို့တော်လိုင်းရဲ့အားစုတွေကိုရည်ရွယ်ပြီးတော့မှဟိုတော်တော်များများကိုထောင်ထားခဲ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာမှာခရီးပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါကုလသမဂ္ဂရဲ့ဆိုရတော့ကြားပြည်နယ်အတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိတယ်လို့ပြောပါတယ်ဒေသခံတွေတော်များများကတော့တိုက်ပွဲတွေငြိမ်သက်သွားတဲ့အချိန်မှာသူတို့ရဲ့နေရပ်ကိုပြန်လာပြီးတော့အရင်လိုအလုပ်တွေပြန်လုပ်ချင်တာကြောင့်မိုင်းရှင်းလေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်တာဖြစ်တယ်လို့ကိုစင်ဖြူကပြောပါတယ
်အမှတော်၎င်းစိုက်ပျိုးဧရိယာတောင်တူတွေဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ကလူလည်းပြန်ပြီးတော့မှစိုက်ပျိုးနိုင်အောင်ပြီးတော့မှရွာရွာတွေမှာလည်းသူတို့ရဲ့ဟိုနေအိမ်တွေလည်းသူတို့ပြန်ပြီးနေလို့ရအောင်ပေါ့နော်ဆိုတော့ကျွန်တော်တို့ဥတည်ပြီးတော့မှမိုင်းရှင်းလင်းရေးကိုအဓိကကျွန်တော်တို့အတန်းနေနေပေါ့နော်ကျွန်တော်ရှင်းလင်းရေးကိုဦးစားပေးလုပ်တယ်ပေါ့နော
်ဒေသခံ KNDF တပ်ဖွဲ့တွေဟာရွာတွေနားကလွယ်ကွင်းတွေနဲ့တောတွေအတွင်းကမိုင်းတွေကိုလိုက်လံရှင်းလင်းနေတာဖြစ်ပြီးတော့တလကိုမိုင်း60ကနေ90လောက်ရှားဖွေတွေ့ရှိတယ်လို့ပြောပါတယ်ဒါပြင်လုံးလုံးစိတ်ချပြီလို့မပြောမချင်းဒေသခံတွေအနေနဲ့သူတို့နေအိမ်တွေကိုအလောတကြီးမပြန်ကြဖို့ကိုလည်း KNDF ဘက်ကသတိပေးထားပါတယ်။မိုင်းရှင်းလင်းတဲ့နေရာမှာအဓိကရင်ဆိုင်ရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ကျွန်တော်တို့လူရအများကြီးတုံ့ရတဲ့အတွက်ဟိုဧရိယာလည်းကျေပြန့်တဲ့အတွက်ပေါ့နော်။ကျွန်တော်မိုင်းရှာဆက်တစ်ခုနဲ့တော့မလုံလောက်ဘူးပေါ့နော်။ဆိုတော့ခဏပြောနေမျိုးကျွန်တော်တို့ကခဏကျွန်တော်တို့ပေါက်ပြားတွေဓာတ်တွေနဲ့ပဲကျွန်တော်တို့အဓိကတုံ့ပြီးတော့မှပဲဟိုရှာလာပူပြီးမြန်ဆန်တယ်ပေါ့နော်ကျွန်တော်တို့အတွက်ပေါ့နော
်အခုလိုမိုင်းရှင်းလေးတွေလုံနေပေမဲ့လည်းမိုင်းနှင်းမိပြီးတော့ထိခိုက်ဒဏ်ရာရသွားတဲ့သူတွေလည်းအများပြားရှိပါတယ်အသက်34နှစ်အရွယ်မလဝင်းဟာသူ့ရဲ့ရွာနာမှာတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရပြီးတော့ရှမ်းပြည်နယ်ဖေခုံမြို့ကဒုက္ခသည်စခန်းမှာနေနေရတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကတော့သူရွာကိုပြန်တဲ့အချိန်မှာမိုင်းနှင်းမိခဲ့ပြီးတော့အဲ့ဒီအချိန်တွေကိုတော့အခုလိုပြောပြပါတယ
်ဘယ်လိုဆောင်တော့ထက်သွားတဲ့အချိန်တော့ဘာမှပါဘူးနော်မိုးရွာတော့တိုင်းအဲပြန်တဲ့အိမ်မှာတော့ဆောင်းတော့ရှိသေးလားမသိဘူးပြန်ယူမလို့အဲ့လိုမျိုးတွေပစ္စည်းတမျိုးမျိုးပြန်ယူမလို့အဲ့လိုမျိုးတွေလမ်းတဝဲရောက်တော့မိုင်းနေမိကျမအပေါ်နေနေလို့ကျမပြန်ကြရတော့နော်အဲ့လိုမျိုးနောက်ကျတော့တွေးပူတဲ့ရချိန်ပေါ်နော်ကျမကြည့်ချက်တော့ဘာမှမဖြစ်တယ်လို့အဲ့လိုမျိုးနော်ချက်တော့ပြတ်တော့နော်တွေးပူတဲ့ပြန်တဲ့ပစ်တူရကျမလိုမျိုးမနေစေချင်ဘူးအဲ့လိုမျိုးပေါ်နော်ကျမတယောက်ဆိုခံစားရတာအများကြီးရှိကျွန်မအဲ့လိုမျိုးသေ
းအသက်19နှစ်အရွယ် KNDF တပ်ဖွဲ့ဝင်အောင်တူဖြစ်တဲ့ကိုဂျိုးဆပ်ကလည်းမနစ်ကဇန်နဝါရီမှာမိုင်းနှင်းမိခဲ့ပြီးတော့ခြေထောက်တစ်ဖက်ဖြတ်လိုက်ရတာပ
ါကျေရဖို့တယောက်ကအရှိတဲ့ွားတာတဲ့ွားတော့မိုင်းနှင်းမိတာနေမိတာဟိုအဲ့ဒါကြောင့်ပြတ်သက်ဆွဲတာတက်ဆွဲရင်းနဲ့ကျွန်တော်တလုံးသားနေမိပါ
အဲ့လိုခြေထောက်တစ်ဖက်ဖြတ်လိုက်ရတဲ့အတွက်သူစိတ်ဒဏ်ရာတွေလည်းအကြီးကျယ်ရခဲ့တယ်လို့ကိုဂျိုးဆပ်ကဆက်ပြောပါလေ
ဒီစိတ်ထဲတော်လေးကြာတဲ့ခါလေးဆိုခုနကကိုတော့ဟိုဒီတခုပြန်လှုပ်ရှာပါတော့ခုနကကိုတော့ပြတ်တတိရှိနေစိတ်တော့အဲ့လိုပြန်ဖိခဲ့မြဲဒါမဲ့လည်းတပီဖိနေနေတာကြာတော့လဲဒီလိုပါပဲဖြစ်ဖြစ်ပါတော့
ဒါမဲ့လည်းရှစ်လကြာမှာတော့သူဟာခြေထုတက်နိုင်ပြီးတော့အခုဆိုရင်ဆိုင်ကယ်ပါစီးနိုင်နေဖြစ်ပါတယ်သူအနေနဲ့ခြေထမ်းမှာစစ်မတိုက်နိုင်တော့ပေမဲ့ဒီမိုကရေစီရေလှုပ်ရှားမှုအတွက်ရေဒီယိုတန်လွင်ဌာနတစ်ခုမှာအလို့ဆက်လုပ်နေပါတယ်။မိုင်းနှမီးရဲ့သူတွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီလူတွေကိုစေဝါကုသပေးနေတဲ့ဒေါက်တာမျိုးခန့်ကူကူကလည်းအခုလိုပြောပြပါဗျ။
တချို့ကကြတော့ဒါကိုလက်ခံပြီးတော့မှမဖြစ်ဖြစ်အောင်ပြန်လုပ်မယ်ပေါ့နော်မဖြစ်ဖြစ်အောင်ပြန်လုပ်မယ်ဆိုပြီးတော့စူးစမ်းတဲ့သူတွေရှိတယ်။အဲ့တော့အဲ့လိုမျိုးစူးစမ်းပြီးတော့မှဒီခြေတူးတွေရသွားတဲ့ရဲဘော်တွေကအခုဆိုလို့ရှိရင်တိုက်ပွဲတွေပြန်ဝင်နေကြပြီပေါ့နော်။တချို့ကကြတော့မဖြစ်သွားလဲဆိုတော့စိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်။နော်နှမျိုးနှစားမှာတော်တော်များများလည်းပဲစိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်။အဲ့တော့ဆရာတို့ကြီးကိုတည်င်းနေပါပြန်ကြားလဲအခါမှာကိုကိုကိုတတ်တည်တဲ့ရဲဘော်တွေနော်ထီကိုရှိတယ်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာတွေပြင်းထန်ပြီးတော့
မိုင်းအများစုကတော့အမေရိကန်က1950ပြည်လုံးနှစ်တွေမှာအသုံးပြုခဲ့တဲ့ M14 မိုင်းအမျိုးအစားတွေဖြစ်တယ်လို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNDF ဘက်ကပါနှစ်ဖက်စလုံးကမိုင်းတွေထောင်ကြပေမဲ့သူတို့အနေနဲ့တော့သူတို့ရဲ့တပ်ခန်းတွေကိုကာကွယ်ဖို့နဲ့စစ်မြေပြင်တွေမှာသာအသုံးပြုတာဖြစ်တယ်လို့ KNDF ဘက်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းမြေမြုံမိုင်းနဲ့တခြားမပေါက်ကွဲသေးတဲ့လက်နက်တွေကြောင့်တရက်ကိုတယောက်ထပ်မနေထိခိုက်ဒဏ်ရာတည်ဆုံးတာတွေရှိတယ်လို့ ကုလသမဂ္ဂကပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြောပါတယ်ခင်ဗျာ
။ကြားပြည်နယ်ဘက်ကတိုက်ပွဲတွေမှာစစ်ကောင်စီတပ်တွေကနေပြီးတော့ဒီမြေမျိုးမိုင်းတွေခြံထားခဲ့တဲ့အန်ဒီရ်နဲ့ပတ်သက်ပြီးကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီရုရှားကခြေစားတပ်ဖြစ်တဲ့ဗာဂနာရဲ့ရှေ့ရေးအလားအလာသုံးသက်ချက်ကိုမတင်ပြခင်မှာဒီအိန္ဒိယနဲ့နိုင်ငံတကာကြားဆန်းတင်ပို့မှုနောက်ဆက်တွဲအခြေအနေကိုကြည့်ရအောင်ပါ။အိန္ဒိယနိုင်ငံကသူ့ပြည်ရင်းဆန်ဈေးကျအောင်လို့ရည်ရွယ်ပြီးတော့ဘတ်စမာတီမဟုတ်တဲ့ဆန်ကြောတွေကိုဇူလိုင်လထဲမှာပြည်ပတင်ပို့ခွင့်ယာယီပိတ်ပင်ခဲ့ပါတယ်။အဲ့လိုပိတ်ပင်ကန့်သက်တာတွေရဲ့အကျိုးဆက်အဖြစ်နဲ့နိုင်ဂျီးရီးယားနိုင်ငံကဆန်ဆက်တွေအပေါ်မှာဘယ်လိုသက်ရောက်မှုရှိနေပါသလဲ။နိုင်ဂျီးရီးယားနိုင်ငံကန်နိုးမျိုးကနေပြီးတော့အယ်ဟက်ဆန်ဘာလာရဲ့သတင်းပေးပို့ချက်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ဗျာ
။နိုင်ဂျီးရီးယားနိုင်ငံကန်နိုးပြည်နယ်ထဲကဆန်ဆက်ပိုင်ရှင်တဦးဖြစ်သူမိုဟာမက်ဆာလီဆူကူရာဟာသူဆက်မှာကြိတ်ခွဲစရာစဘာတွေမရတော့တဲ့အတွက်ပြီးခဲ့တဲ့လပိုင်းလောက်ကစပြီးဆန်ဆက်ကိုရနာထားပါတယ်။ပြည်ပဆိုင်ရာကုန်သွယ်ရေးအဖွဲ့အစည်းတွေရဲ့အဆိုအရနိုင်ဂျီးရီးယားနိုင်ငံဟာပြည်ရင်းစားသုံးဖို့အတွက်အသင့်ပြုတ်ပြီးတာဆန်နှစ်စဉ်ဖြန်းမြမက်ထရစ်တန်ချိန်1.8တန်လောက်ပြည်ပကနေဝယ်ယူတင်သွင်းနေရပါတယ်။2022ခုနှစ်မှာတော့ပြည်ရင်းစားသုံးသူတွေအတွက်အိန္ဒိယကနေဆန်တွေအဓိကဝယ်ယူခဲ့ရတာကို Observatory of Economic Complexity ရဲ့သုတေသနပြုချက်တွေမှာတွေ့ရပါတယ်။ဇူလိုင်လမှာတော့ပြည်တွင်းမှာဆန်စည်းကြအောင်ဆိုပြီးဘတ်စမာတီမဟုတ်တဲ့ဆန်ချောတွေကိုအိန္ဒိယအစိုးရကပြပတင်ပို့ခွင့်ပိတ်ပင်လိုက်ပါတယ်။ဒါကြောင့်လဲကူရာတို့လိုလုပ်ငန်းရှင်တွေလည်းဆန်ဆက်တွေကိုယာယီပိတ်ထားခဲ့ရတာပါ။အိန္ဒိယကဆန်တင်ပို့မှုပိတ်ပင်လိုက်တာကြောင့်ဆန်ဆက်လုပ်ငန်းရှင်တွေထိခိုက်နေရရုံနဲ့မကနိုင်ဂျီးရီးယားမှာပြည်တွင်းဆန်လိုအချက်တွေတိုးလာနေပြီးတော့ပြည်တွင်းထွက်ဆန်တွေလည်းပြည်တွင်းစားသုံးဖို့တော့မလုံလောက်ဘူးလို့ဆန်ဆက်ပိုင်ရှင်မိုဟာမက်ဆလီဆူကူရာကပြောပါတယ်။
အိန္ဒိယ
နိုင်ငံကနိုင်ဂျီးရီးယားကိုစံတင်ပို့မှုကန့်တက်လိုက်တာကျွန်တော်တို့လည်းထိခိုက်ရပါတယ်ပြည်တွင်းကစံတွေနဲ့တင်မလုံလောက်ပါဘူးစံဆက်အတော်များများအတွက်လည်းခွဲကျိတ်စရာစဘာတွေမရပါဘူးဒါကြောင့်စံညမ်းတွေလည်းဈေးတွေထိုးတက်သွားစေပါတယ
်ကုလသမဂ္ဂရဲ့အဆိုအရနိုင်ဂျီးရီးယားဟာအာဖရိကတိုက်မှာစံထုတ်လုပ်မှုအများဆုံးနိုင်ငံမှာ2015ခုနှစ်မှာမက်ထရစ်တန်ချိန်3သိန်းခွဲလောက်ရှိတဲ့ဆန်တွေကိုကြိတ်ခွဲထုတ်လုပ်နေရက2022ခုနှစ်မှာတော့မက်ထရစ်တန်ချိန်3သန်းအထိရောက်လာတယ်လို့နိုင်ဂျီးရီးယားဘဟုဘန်ကပြောပါတယ်။နိုင်ဂျီးရီးယားစပါးဆိုင်တောင်သူများအသင်းရဲ့အထူးစီမံခန့်အရာရှိမိုဟာမက်ဆာနီကလည်းကာနိုပြည်နယ်ထဲမှာလက်သလောပိတ်သွားတဲ့ဆန်ဆက်ပေါင်းက90လောက်ရှိတယ်လို့ပြောပါတယ်။ဒီပြည်နယ်ဟာနိုင်ဂျီးရီးယားရဲ့ဆန်အများဆုံးထွက်တဲ့ပြည်နယ်တွေထက်ကတစ်ခုအပါအဝင်လည်းဖြစ်ပါတယ်
။ဝန်းနညာရှာဖာဘာဒုံကူမေဘာကဆရမဟာလီယန်ဇူနီအတနိုင်နာ
အိနီချင်းနိုင်ဂျာနိုင်ငံမှာလဲစစ်တပ်ကအာဏာသိမ်းထားတဲ့အတွက်ဒဏ်ခတ်ပိတ်ဆို့မှုတွေရှိနေပြီးလယ်သမားတွေလည်းမတိမငြိမ်အခြေအနေတွေကြောင့်သူတို့လေယာဉ်တွေစီမသွားနိုင်ကြတဲ့အချိန်မှာပဲအိန္ဒိယကစံတွေပါဝင်လာတော့တဲ့အခါမှာဆန်ဆက်လုပ်ငန်းတွေအတော်ထိခိုက်ရပါတယ်အခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာစားသုံးသူတွေအတွက်ဆန်လုံလောက်မှုမရှိပါဘူးပြည်ပကနေစံတွေဝယ်ယူတင်သွင်းရမှာပါ
နိုင်ဂျီးရီးယားမှာလူပေါင်း25သန်းလောက်စာနာရိတ်ခါမလုံလောက်မှုနဲ့ကြုံရနိုင်ခြေရှိနေတယ်လို့ကမ္ဘာစာနာရိတ်ခါအဖွဲ့ WFP ကပြောပါတယ်။စာနာရိတ်ခါမလုံလောက်မှုတွေဟာကန်နိုပြည်နယ်ရင်းကမူဇူအဗ်ဒူလာဟီတို့လိုအိမ်ထောင်တွေအပေါ်သက်ရောက်မှုလည်းရှိနေပါတယ
်။အခုလောလောဆယ်မှာပဲဖိုတိုတို့ကလူတစ်ယောက်ကသူ့သမီးလေးအစာရေစာပြတ်လပ်ပြီးအသက်ဆုံးရှုံးခဲ့ရတယ်လို့ပြောပါတယ်။လူတွေမှာလဲစားစရာဝယ်ဖို့မတတ်နိုင်ကြတော့တဲ့အတွက်အခြေအနေတွေလဲတနေ့တခြားပိုပြီးဆိုးလာပါတယ်
။ကမ္ဘာမှာဂျုံအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းကိုရုရှားတို့ကကျူးကျော်တိုက်ခိုက်နေတာကြောင့်လဲနိုင်ဂျီးရီးယားနိုင်ငံအတွက်ကောက်နှံရရှိရေးချိန်ချောက်မှုတွေရင်ဆိုင်နေရပြန်ပါတယ်။အိန္ဒိယနိုင်ငံကဇူလိုင်လမှာဆန်တင်ပို့မှုမပိတ်ပင်ခင်ကတည်းကငွေကြေးဖောင်းပွမှုတွေကြောင့်နိုင်ဂျီးရီးယားမှာကုန်စည်စင်းနှုန်းတွေတစ်ချိန်ထိုးတက်သွားခဲ့တဲ့အတွက်စားနပ်ရိက္ခာဆိုင်ရာအရေးပေါ်အခြေအနေတရက်ကိုနိုင်ဂျီးရီးယားအစိုးရကကြေညာထားခဲ့တာလည်းဖြစ်ပါတယ်
။နန်းလောင်ပြောပြသွားတာပါခင်ဗျာ။အခုတခါတော့ဗာဂနာကျေးဇာတက်ရဲ့အခြေအနေကိုတင်ပြခြင်းပါတယ်။ရုရှားကျေးဇာတက်ဗာဂနာခေါင်းဆောင်ယက်ဖ်ကန်နီပရီဂိုဂျင်နဲ့အခြားခေါင်းဆောင်တချို့တေဆုံးခဲ့တဲ့အတွက်ဒီတပ်ဖွဲ့တွေရဲ့အာဖရိကနိုင်ငံတွင်လှုပ်ဆောင်ချက်တွေအပေါ်ဘယ်လိုသက်ရောက်မှုရှိလာနိုင်မလဲဆိုတာကိုသုံးသပ်ဖို့အချိန်စောနေသေးပေမဲ့တချို့သူတွေဒီတွေကတော့ရေရိုအချိန်အတိုင်းအတာတစ်ခုအထိအခက်အခဲတွေရှိနိုင်တယ်လို့ပြင်ပါတယ်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်ပရီဂိုဂျင်နေရာကိုခေါင်းဆောင်တဲ့အစားထိုးနိုင်ဖို့အချိန်ယူရလိမ့်အောင်မယ်လို့သုံးသပ်ကြပါတယ် VOA ရဲ့ Nairobi Bureau အကြီးအကဲ မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကတင်ပြมาဖြစ်ပါတယ်ဗျာ
Wagner Group ကောင်းဆောင် precaution တွေစုံတော့တဲ့အတွက်အာဖရိကတိုက်မှာဒီအဖွဲ့ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေဘာတွေဖြစ်လာမလဲဆိုတာကြိုတင်ခံမှန်းဖို့ခက်ခဲတယ်လို့တောင်အာဖရိကနိုင်ငံ Johannesburg မြို့တော်မှာအခြေစိုက်တဲ့နိုင်ငံတကာလေ့လာရေးဆိုင်ရာအဖွဲ့ရဲ့ Africa Russia စီမံချက်များဆိုင်ရာဌာနရဲ့အကြီးအကဲ Stephen Gratz ကပြောဆိုပါတယ
် There is going to be a period of uncertainty of perhaps people jockeying
မတိကျမရရတဲ့အချိန်တစ်ခုကိုတော့ဖြတ်တန်းရမှာပါဒီထိပ်ပိုင်းကောင်းကောင်းနေရာကိုရယူဖို့အပြိုင်ဆိုင်ကြိုးပမ်းမှုတွေလည်းရှိနိုင်ပါတယ်ဒါအပြင်ဒီတပ်ဖွဲ့တွေကိုပုဂ္ဂလိကတပ်ဖွဲ့အဖြစ်မထားတော့ပဲရုရှားအစိုးရတပ်ဖွဲ့တွေတည်းပေါင်းထည့်မယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်
ဒါပေမဲ့လည်းနိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကသူတေသီ Charles Bulsey က VOA ကိုပြောဆိုရမှာတော့ဝက္ကနာကောင်းဆောင်တွေတည်ဆုံသွားတဲ့အတွက်ဆက်ဆံရေးအခက်အခဲတွေကြောင့်ကြီးစားတက်တဲ့ရဲ့အာဖရိကတိုက်အတွင်းလုပ်ငန်းတွေဟာအခက်အခဲရှိလာနိုင်တယ်လို့ပြောဆိုပါတယ်အဓိကကောင်းဆောင် precaution အပြင်အခြားကောင်းဆောင်တွေဖြစ်တဲ့ Valery Chikhov နဲ့ Dmitry Utkin တို့လည်းမကြသေးမီကလည်းပြတ်ကျတည်ဆုံတဲ့အထက်မှာပါသွားခဲ့ပါတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းကသူတို့ဟာအာဖရိကမှာအဓိကဆက်ဆံလှုပ်ဆောင်ခဲ့သူတွေဖြစ်ပါတယ်ချောက်ဘူဆယ်ကအခုလိုပြောဆိုပါတယ
် All this leader Prigozhin and Utkin especially I'd like
to သူပြင်းတော့ Prigozhin နဲ့ Utkin တို့ဟာအာဖရိကနိုင်ငံခေါင်းဆောင်တွေနဲ့အဓိကဆက်သွယ်လှုပ်ဆောင်ခဲ့သူတွေဖြစ်ပြီးအာဖရိကနဲ့ပတ်သက်ပြီးအထွေထွေဘုဒ္ဓတအများဆုံးရှိသူတွေဖြစ်ပါတယ်ဒါကြောင့်ရုရှားအနေနဲ့ဒီလုပ်ငန်းတွေကိုလွှဲပြောင်းရယူဖို့ဆိုရင်အချင်းအတော်ယူရမှာဖြစ်ပြီးအာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းပြန်လည်တည်ဆောက်ရမှာဖြစ်ပါတယ
်။ဝက္ကနာတပ်ဖွဲ့တွေရဲ့ဩဇာလွှမ်းမိုးမှုဟာအာဖရိကတိုက်တစ်ခုလုံးမှာရှိနေတယ်လို့တောင်အာဖရိကကသူတေသီ Grass ကပြောဆိုပါတယ
်။ The Wagner presence in Africa is large, reportedly over 5000.
ဝက္ကနာတပ်ဖွဲ့တွေဟာအာဖရိကနိုင်ငံအတော်များများမှာရှိပါတယ်။အင်အား5000လောက်ရှိပါတယ်။ဘိုဟိုအာဖရိကနိုင်ငံမာလီ၊လေဗျာ၊ဆူဒန်စတဲ့နိုင်ငံတွေမှာလည်းရှိနေပါတယ်။အခုနောက်ဆုံးပြီးခဲ့တဲ့ရက်သက်တပတ်တည်းနီဂျာ၊ဘာကီနာဖာဆိုစတဲ့နိုင်ငံတွေမှာဝင်ရောက်လှုပ်ရှားနေတာတွေ့ရပါတယ်။ဒီလိုအနောက်အာဖရိကတွေကအာနာသိန်းနိုင်ငံတွေဟာဘာဂနာခြေစားတပ်တွေရဲ့အဓိကပြစ်မှတ်တွေဖြစ်ပါတယ
်။အမေရိကန်ဗန်နာယင်ဝန်ကြီးဌာနကတော့ဒီခြေစားတပ်ဖွဲ့ဟာမလီနိုင်ငံနဲ့ Central Africa နိုင်ငံတွေမှာလူတွေကိုအစုလိုက်အပြုံလိုက်တတ်တာမတိန်ကျင့်တာရုပ်ပိုင်းဆိုင်ရာအရာနှိပ်စက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲထားပြီးရာဇဝတ်မှုအဖွဲ့အစည်းအဖြစ်သတ်မှတ်ထားပါတယ်။ Wagner Group ဟာ Central Africa နိုင်ငံအတွင်းရွှေနဲ့စိန်တူးဖော်တဲ့မိုင်းလုပ်ငန်းတွေအပြင်တစ်ထုပ်လုပ်ငန်းတွေကိုလည်းထိန်းချုပ်ထားတယ်လို့ ICG အဖွဲ့ကသုတေသီဘူဆယ်ကပြောဆိုပါတယ်။ Nairobi နိုင်ငံမှာရှိတဲ့ American ပြည်ထောင်စုနိုင်ငံတကာတက္ကသိုလ် USIU နဲ့Straight more တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကတိကဒေါက်တာအက်ဂါဂက်တာကတော့ precaution သေဆုံးမှုဟာ Wagner Group အတွက်ငွေကြေးနဲ့နိုင်ငံတကာဆက်ဆံရေးတွေမှာထိခိုက်လိမ့်မယ်လို့ပြောဆိုပါတယ
် Prigozhin is the one who had the financial strings of the Wagner Group
Prigozhin ဟာ Wagner ခြေစားတပ်ဖွဲ့ရဲ့ငွေကြေးကိုအဓိကကင်ထားသူဖြစ်ပါတယ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းသူတယောက်တည်းအဓိကကင်ထားတာဖြစ်ပါတယ်သူဟာအဖွဲ့ကိုတယောက်တည်းအဓိကချုပ်ကင်ထားသူဖြစ်ပါတယ်သူတည်ဆုံးသွားတဲ့အတွက်အချင်းအတိုင်းအတာတစ်ခုအထိအဖွဲ့မှာပြက်ကင်မဲ့သူမရှိတဲ့အခြေအနေနဲ့ကြုံရမှာဖြစ်တယ်လို့ကတိကအက်ဂါကပြောဆိုခဲ့ပါတယ်ဝဂနာခြေစားတပ်ဖွဲ့ကောင်းဆောင် precaution ဟာရုရှားစစ်ဘက်ခေါင်းဆောင်တွေကိုစန့်ကျင်ပုံကန်ခဲ့ပြီးနောက်လောက်အနေငယ်အကြာမှာတည်ဆုံးခဲ့တာဖြစ်ပါတယ်သူရဲ့မအောင်မြင်တဲ့တပ်တွင်းပုံခံမှုဖြစ်ပြီးနောက်ရုရှားနိုင်ငံသားရဲ့ဝင်ကြီးစာဂေးလေဗရော့ကတော့ Central Africa နိုင်ငံနဲ့မလီနိုင်ငံတွေမှာရှိတဲ့စီမံကိန်းတွေအပေါ်ထိကြိုက်မှာမဟုတ်ဘူးဆိုတဲ့သဘောဖော်ပြခဲ့ပါတယ
်။ဝဂနာကျေးစားတက်ရဲ့ရှေးအလားအလာအခြေအနေကိုကုဇော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအခုထုတ်လွှင့်နေတဲ့ VO ရဲ့အစီအစဉ်ကိုမနက်9:00နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်။သိပ်မကြခင်မှာပဲဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VUE American Tan ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51ပြင်လိုင်းလံမီတာ190ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်မဲ့အထက်မှာအရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်တော့ကရင်နီဒေါ်လာရေးအခြေအနေကိုပြောပြထားပါတယ်ကရင်နီပြည်နယ်မှာ KNBP ကရင်နီအမျိုးသားတိုးတက်ရေးပါတီလက်အောက်ခံကရင်နီတပ်မတော်ရဲ့ဦးဆောင်မှုကြောင့် CA အောင်မြင်မှုတွေရလာနေတယ်လို့ကရင်နီနယ်ကြားစောက်တက်ရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုကြောင့်လဲတော်လန်ရေးအရှိန်အဟုန်မြင့်မားလာပုံကိုဦးအောင်ခင်ကရေးသားဖော်ပြထားပါတယ်ဗျာ
။ကရင်နီပြည်နယ်မှာတော်လန်ရေးတိုက်ပွဲဆင်နွှဲနေတုန်းအုပ်ချုပ်ရေးအခြေခံတည်ဆောက်နိုင်တာကိုစံနမူနာထားပြီးဂုဏ်ယူလေးစားရမယ်လို့NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတကဇော်လိုက်လာနှောင်းပိုင်းကပြောသွားပါတယ်။ပြင်းနေပြင်းနေမှာလို့ရုံထမှုတွေတနိုင်ငံလုံးမှာဖြစ်ပွားရင်စစ်ကောင်စီပြိုလဲမှာသေးကြတယ်လို့ဆိုပါတယ်။ပြင်းနေပြင်းနေကနိုင်ငံရေးခေါင်းဆောင်နဲ့စစ်ရေးခေါင်းဆောင်တို့ရဲ့အမျိုးအမြင်နဲ့အစွမ်းအစကိုပြသရာရောက်တယ်လို့လည်းဆိုပါတယ်။တော်လှန်ရေးအင်အားစုအားလုံးပြင်းနေပြင်းနေကိုအထူးအာရုံစိုက်နေကြတယ်လို့ဆိုပါတယ်။ကင်းနီပင်ရဲ့ထူးခြားချက်ကတော့စစ်တပ်လက်အောက်ကနေကြားဆောင်တပ်ရင်းတွေကပါစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်။နေကြားဆောင်တပ်မှစစ်မှုထမ်းအနေငယ်ပါဝင်ပြီးကိုကျော်စည်းပွားဦးစားပေးတာမျိုးစစ်တပ်ကိုပြန်တိုက်တာမျိုးဟာအလွန်ရှားပါတယ်။ကင်းနီမှာတော့အနည်း30နီးပါးနေကြားဆောင်တပ်ဖြစ်ခဲ့တဲ့တပ်ရင်းအချို့ဟာကလလတတ်ခေါ်ကင်းနီလူမျိုးပေါင်းစုံလူမျိုးရေးတပ်ဦးမှပြန်ပါလာပြီးစစ်ကောင်စီကိုစွန်လ73ရက်နေ့ကစပြီးတိုက်ခိုက်နေပါတယ်။နိုင်ငံရေးသဘောတရားရှိတဲ့နေကြမ်းဆောင်တပ်တွေဖြစ်လို့အမြင်မှန်ရလာတာလို့သုံးသပ်ပါလေ
။စစ်တပ်လက်အောက်ခံနေကြမ်းဆောင်တပ်20ကျော်ရှိတဲ့အနက်ကရင်ပြည်နယ်မှာ73ခု၊ရှမ်းပြည်နယ်မှာ5ခု၊ကချင်ပြည်နယ်မှာ3ခု၊ကရင်နီပြည်နယ်မှာ2ခုရှိပါတယ်။အဲ့ဒီတဲမှာကရင်နီကနေကြမ်းဆောင်ကသာလူဦးတော်လိုင်းရေးမှာပါဝင်ပြီးစစ်ကောင်စီကိုတိုက်ခိုက်နေတာဖြစ်ပါတယ်။ကရင်နီမျိုးသားတိုးတက်ရေးပါတီကကရင်နီတပ်မတော်ရဲ့ဥဆောင်မှုကိုကရင်နီလက်နက်ကင်တွေလက်ခံထားတာဟာထူးခြားချက်လို့ဆိုနိုင်ပါတယ်။လူဦးတော်လိုင်းရေးမှာအင်အားအကောင်ဆုံးဖြစ်လာတဲ့ KNDF ကရင်နီအမျိုးသားကာကွယ်ရေးတပ်ကလည်းကရင်နီတပ်မတော်ကိုစစ်ဦးစီးချုပ်လို့သတ်မှတ်ထားပါတယ်။စစ်ကောင်စီအလွန်အားထားတဲ့တပ်မ66ဟာကရင်နီစစ်မျက်နှာမှာညီကုန်းကံပတ်အဆုံးသတ်ရတော့မလို့ဖြစ်နေပါတယ်။ကရင်နီဒေသကိုရောက်လာပြီးနှစ်နှစ်လောက်ကြာတဲ့အခါမှာတမ66မှာမူလအင်အားရဲ့၃ဘုံ၃ဘုံသာရှိတော့တယ်လို့မြေလက်အတန်ကဖော်ပြပါတယ
်တမ66ဖွဲ့စည်းပုံပြတ်သွားတဲ့အခါမှာတမ99နဲ့တမ99ကတိုင်းရင်းတွေရောက်လာတာမို့လွန်ခဲ့တဲ့နှစ်နှစ်အတွင်းကရင်နီပြည်နယ်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား2600သေဆုံးတယ်လို့ဇော်လိုက်လာ17ရက်နေ့ထုတ်မြေလက်အတန်ဆောင်ပါရှင်ရင်ငင်းကရေးသားထားပါတယ်။ကရင်ဒီမှာစစ်ကောင်စီတပ်တွေလုံးပါပါလာတဲ့အတွေ့တိုင်ရင်တစ်ခုမှာရှေ့ထွက်အင်အား30ရာခိုင်လုံးနောက်သာကျန်တော့တယ်လို့ဆိုပါတယ်။တိုင်ရင်မှုဘုံမှုကြီးတွေပါတေဆုံးတာကြောင့်ကရင်ဒီတိုက်ပွဲကိုလူသိများပါတယ်။ရှေ့တန်းတပ်မတစ်ခုမှာ30ရာခိုင်လုံးထိခိုက်တေဆုံးရင်တပ်ပြတ်တဲ့အထိဖျို့ဖျဲဖြစ်သွားတယ်လို့ CDM ဗိုလ်ကြီးဇင်ရော်ကဆိုပါတယ်။
ကရင်နီနယ်ကြားဆောင်တပ်တွေရွေဦးဒေါ်လာရင်းမှပါဝင်လာလို့တန်လွင်မြစ်အရှိဘက်ကန်ကမဲဆက်မြို့ကိုထိန်းချုပ်နိုင်တဲ့အခြေအနေရောက်သွားပါတယ်။ကရင်နီပြည်နယ်နဲ့ထိစပ်နေတဲ့ကရင်ပြည်နယ်မှာတော့နယ်ကြားဆောင်တပ်တွေဟာကိုကျိုးစည်းဝါကိုသာဦးစားပေးနေတုံးဖြစ်ပါတယ်။ကရင်နယ်ကြားဆောင်တပ် BGF 73ရင်းကိုမြောက်ဝတီလှိုင်းဘွဲ့ဖာပွန်နဲ့ကြိုင်းစိတ်ကြီးမြို့နယ်တွေမှာအခြေစိုက်ပါတယ်။စုစုပေါင်းအင်အား3000လောက်ရှိပြီးချေမုံရီရိုင်ဖယ်တွေကန်ဆောင်ကြပါတယ်။ကစားဝိုင်းနဲ့ဒုစရိုက်လုပ်ငန်းမျိုးစုံရှိတဲ့ရွှေကုတ်ကိုကိုဘုံမူကြီးစောချစ်သူဦးဆောင်တဲ့ကရင် BGF တပ်ကအုပ်ချုပ်ပြီးစီးပွားရေးလုပ်နေတာပါစစ်ကောင်စီနဲ့အပေးအယူလုပ်ပြီးရက်တည်နေတာကြောင့်ကိုကျိုးစီးပွားကိုသာအဓိကထားပြီးနိုင်ငံရေးအမြင်မရှိတာကတကြောင်မို့လို့မိခင်တပ်ဖွဲ့ဖြစ်တဲ့ KNU နဲ့ပြန်လည်ပေါင်းစည်းဖို့ အလားအလာအလွန်နှဲပါနေပါတယ
်။ကရင်နေကြဆောင်ဟာမကျေနပ်မှုကြောင့် KNU ကခွဲထွက်သွားသူဖြစ်ပါတယ်။ခွဲထွက်မှုကိုစစ်အစိုးရကထောက်ခံပြီးအခုအညီပေးတဲ့အတွက် KNU ရဲ့ပြိုင်ဘက်ဖြစ်လာပါတယ်။နိုင်ငံရေးနဲ့လူမျိုးရေးအမြင်မရှိဘဲဘဝရည်တည်ရေးကိုသာဦးစားပေးတာကြောင့်စီးလုံးညီညွတ်ရေးအတွက်ဆွေးနွေးရမှာအခက်အခဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ KNU ကတော့မဖြစ်နိုင်တာမရှိဘူးဆိုတဲ့ယုံကြည်ချက်နဲ့ BGF နေကြဆောင်တပ်ကိုဆက်လက်စီးလုံးနေတယ်လို့ဆိုပါတယ်။ဒါကြောင့်ကရင်နေကြဆောင်တပ်တွေနှုတ်တော်လာရေးမှာပါဝင်လာဖို့အလားအလာမရှိသေးပါဘူး။ဒီတော့တွင်ကရင်ဤပြည်နယ်မှာလက်လွတ်လိုက်ရတဲ့နေမျိုးတွေကိုပြန်လည်ရရှိအောင်စစ်ကောင်စီတပ်ကစစ်ကြောင်းထိုးနေပါတယ်။လွန်ခဲ့တဲ့ဇူလိုင်လကကရင်ဤဒေသမှာတိုက်ပွဲ33ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က84ဦးသေဆုံးကကရင်ဤဘက်က2ဦးကြာဆုံးကြောင်းဩဂုတ်လ5ရက်နေ့မှာကရင်ဤအမျိုးသားကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်။လေတပ်က42ကြိမ်တိုက်ခိုက်တာကြောင့်အရသာ4ဦးသေဆုံးပါတယ်။ဒုက္ခတွေဥယျာဉ်များလာပေမဲ့ပြက်ပြက်သားသားဆင်နွှဲနေတဲ့ကရင်ဤတော်လှန်ရေးကိုပြည်သူလူထုကထောက်ခံတယ်လို့ဆိုပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ပြီးခုတစ်ခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒေါသပေါက်ကွဲမှုအပါအဝင်စိတ်ဖိစီးမှုအပြုအမူတွေကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာလက်ရှိပုံပြီးတော့အဖြစ်များလာနေတဲ့စိတ်ဖိစီးမှုအပြုအမူတွေကိုတည်ထားခဲ့ရင်ဒေါသပေါက်ကွဲမှုအဆင့်ရောက်မသွားရအောင်ကာကွယ်ဖို့စိတ်ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။ဒီကြောင့်ဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
။ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းဒီပုံမှန်မဟုတ်တဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေပိုများလာတာတွေပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖိစီးမှုပုံစံအမျိုးမျိုးနဲ့အန္တရာယ်ဖြစ်နိုင်ပုံနောက်ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီစိတ်ဖိစီးမှုဖြစ်နေတာကိုသတိပြုမိဖို့အဓိကလက္ခဏာတွေနဲ့စိတ်ပိုင်းကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာရင်စိတ်ဖိစီးပြီးတကယ်လက်တွေ့လုပ်လာနိုင်တဲ့အပြစ်မှုပိုင်းကိုဆက်ပြောမှာမို့ဘာကနေအဓိကဆရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ behavior problem ပေါ့အဲ့ကြတော့အပြစ်မှုတွေပေါ့နော်ဆိုတော့အပြစ်မှုတွေဟာလက္ခဏာတွေအဲ့ကြတော့ကျွန်တော်တို့ဒီစိတ်တွေဖိစီးလာရင်ဒီကိုယ့်ရဲ့အပြုမှုတွေလည်းကိုမသိဘဲနဲ့ပြောင်းလာတယ်ဟဲ့လားမိမနဲ့လည်းပို့ပြီးတော့စိတ်တိုးလာတယ်ဒေါသပေါက်ကွဲတာတွေပို့များလာတယ် snappy ဖြစ်တယ်ဆိုတာစိတ်တိုးတာပေါ့နောက်ပြီးတော့မှကိုယ့်ရဲ့အိတ်တာလည်းဟဲ့လားအိတ်ချိန်မမှန်တော့ဘူးဟဲ့လားချက်အိတ်ချက်နိုးဖြစ်နေတယ်တချို့ကအစာတွေတအားစားတယ်စိတ်ကူပါတော့ comfort eating ပေါ့အစာတွေတအားစားတယ်တချို့ကျတော့အစာမစားတော့အဲ့ဒါအပြင်လူငယ်တွေပေါ့နော်လူငယ်တွေရောလူကြီးတွေရောပါပါတယ်ကျွန်တော်တို့ဘာလဲဆိုတော့အရက်တွေတောက်တယ်ဒါအရက်တောက်တယ်အဲမူရစီဝါလုတ်တယ်ဆဲလိတ်တရားတနေ့ကိုဆဲလိတ်တောက်တယ်များအလေး450တောက်တယ်အဲပြီးတော့မှတချို့ကလည်း gambling လုပ်ကြတယ်ဆိုတော့
လောင်ကစားပါဆရာနော
်လောင်ကစားပေါ့လောင်ကစားလုပ်ကြတယ်ဆိုတော့အဲ့ဒါတွေလူတယောက်က normal နဲ့ပို့ပြီးတော့မှဟဲ့လားအရက်တွေတောက်နေတယ်ဒီဆဲလိတ်တွေလည်းတောက်ပြီးတော့ဟိုမဟုတ်တာတွေလုပ်နေတယ်စိတ်တွေလည်းတူနေရင်တော့ကျွန်တော်တို့ကဘာများဖြစ်နေတယ်လဲစိတ်များဖြစ်စီနေသလားဘာပြဿနာလဲဆိုတာစဉ်းစားသင့်ပါဆိုတော့အဲ့ဒီအုပ်စုပဲခင်ကျွန်တော်တို့ဒီစိတ်ပိုင်းဆိုင်ရာရဲ့ကိုယ်ပိုင်းဆိုင်ရာရဲ့နောက်အပြုအမူပိုင်းဆိုင်ရာရဲ့ဆိုပြီးတော့ကျွန်တော်တို့ခန္ဓာကိုယ်မှာပြတယ်လို့နားလည်ပါတယ်ခင
်ဗျာဟုတ်ကဲ့ဆရာရေအဲ့တော့အခုလို့ဒီလက္ခဏာတွေထဲမှာပြီးခဲ့တဲ့အပတ်ဆရာပြောတဲ့ပင်ပင်ထန်ထန်ပေါ့နော်ဒီဒေါသပေါက်ကွဲထွက်တာအတွက်ဟိုဘလောက်အဆင့်ကအရင်သတိထားဖို့လိုပြီးတော့ဘလောက်အဆင့်မှာတော့ကိုယ့်အနေကိုပြုပြင်နိုင်တဲ့အနေအထားမျိုးပေါ့နော်စီမံနေတဲ့အနေအထားမျိုးရှိလဲဆရာရေအဲ့ဒါကိုကြိုသတိထားပြီးတော့အဲ့တည်းဖြစ်တဲ့အဆင့်တိမရအောင်ပေါ့ဆရာနော်ရေးဘူးရလေးပြောလို့ရမှာဆရာ
ပြောလို့ရတယ်ခင်ဗျအဲ့ဒီဟာလဲကျွန်တော်ကတတ်တတ်ကလေးကိုပြောချင်တာအဲ့ဒီဒေါသပေါက်ကွဲမှုပေါ့ဆိုတော့ဒေါသဆိုတာကျွန်တော်တို့ခုနကဒီ stress လို့ပဲနော်လူတိုင်းမှာရှိတယ်အဲ့ဒါကတချို့ကဒါ normal emotion လို့တောင်ပြောတယ်ကျွန်တော်တို့ဒေါသကလည်းထွက်လိုက်မှလူကဟိုတချို့ဟာတွေကပြေသွားတာဒါပေမဲ့ဟိုမစ္စိမာပရိပတာပဲတအားကြီးဒေါသအားကြီးများရင်လည်းမကောင်းဘူးခဏခဏထွက်နေရင်လည်းမကောင်းဘူးဆိုတော့ဒေါသကိုတော့ကျွန်တော်တို့သတိချက်ဖို့လိုတယ် ကျွန်တော်ဒေါသကိုကျွန်တော်နည်းနည်းလေးအဲ့ဒီအထူးသဖြင့်ပေါ့ဒီစိတ်ဖိစီးမှုကြောင့်မို့ရတဲ့ဒေါသပောက်ကွဲမှုတွေကိုပြောရင်းနဲ့ဒေါသကိုနည်းနည်းလေးကျွန်တော်နားလဲစီခြင်းနဲ့ angle ကိုသုံးမျိုးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသမျိုးစားပထမတစ်မျိုးကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ so outward angle ဆိုတာကဒေါသကြောင့်မို့လို့အဲ
ဟုတ်ကဲ့အပြင်ကိုထွက်လာတဲ့ဒေါသပေါ့ဆရာနော
်ဟုတ်ကဲ့ဟိုကျွန်တော်တို့ behavior အပြုမှု change ဖြစ်ပြီးတော့မှတခါလေဆဲတာတို့အတန်ကြဲကြဲကြီးနဲ့အော်ချလိုက်တာတို့နောက်ပြီးတော့မှတခါလေဟိုမပြောသင့်တာတွေပြောလိုက်တာတို့တချို့ကြတော့လက်တွေပါပါလာတာတို့ physical ပေါ့နော်လက်တွေပါပါလာတဲ့ဒီ aggression ပေါ့အဲ့ဒီကျွန်တော်တို့ဒီပောက်ကွဲမှုတွေကအဲ့ဒါကအပြင်ကိုရောက်သွားတာတချို့ကြတော့အဲ့လိုမဟုတ်ဘူးနော်တချို့ကြတော့ကိုယ့်ထဲမှာဒေါသတွေဆိုရင် तू ကစွန့်ထားပြီးတော့ကိုယ့်ကိုယ်ကိုပြန်ဒုက္ခပေးတာ suffer ပေါ့ကိုယ့်ကိုယ်ကိုပြန်ပြီးတော့
ဟုတ်ကဲ့အတွင်းမှာဒေါသကိုချိန်မိထားပြီးတော့ကိုယ့်ဟာကိုယ်ဒုက္ခပေးတာမျိုးပေါ့ဆရာနော
်မှန်တယ်မှန်တယ်ဒီဒုက္ခပေးတာအဲ့ဒါကလည်းကျွန်တော်တို့ဒေါသထဲမှာကိုယ့်ကိုယ်ကိုဒုက္ခပေးတဲ့ဒေါသလည်းရှိတယ်ခင်ဗျဒါပေမဲ့အဲ့ဒီမှာ passive aggression ဆိုတာတချို့ကတော့ဒီမတုံမလုတ်ကလေးပဲဒေါသထွက်တာဟိုပြန်မပြောနားမထောင်ပေါ့နော်ဟိုသူများပြောရင်လည်းမလုတ်တော့ဘူးဘသူနဲ့မှလည်းတိတ်မဆက်ဆံဘူးအဲပြန်ပြောတာလည်းစကားစတစ်တော့ဘယ်လိုပြောရမလဲဟိုဟို
ရွှဲ့ပြီးတော့ပြန်ပြောတော့ဆရာနော
်ရွှဲ့ပြီးတော့ပြောတဲ့ဒီမျိုးကြတော့လေဒေါသတန်လေးတွေပါတာပေါ့နော်ဆိုတော့အဲ့ဒီပြဿနာကြီးလည်းရှိတယ်အဲ့ဒီဒေါသကိုလည်းကျွန်တော်ကထပ်ပြီးတော့လိုက်ချင်တယ်ဒုတိယဘယ်လိုလို့ဒေါသထွက်တာလဲဆိုတော့သုံးမျိုးရှိတယ်ဆရာဝင်းမင်
းဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသပတ်ကွဲရတဲ့အကြောင်းရင်းမှာလဲပထမတစ်မျိုးကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တို့ upbringing ဆိုတာကိုကကြီးပြင်းလာတဲ့တဘာဝပေါ်မှာမူတည်တဲ့လူဆိုးတွေကြားထဲမှာကြီးလာတယ်ဟဲ့လားကို့အဖေမေကလည်းအရက်သမားလိုမျိုးဟိုလမ်းမှာမိုက်နေတယ်ဆိုရင်ဒေါသဆိုတာ normal ပဲဆိုတာကျွန်တော်တို့အဲ့ဒါဒုက္ခပဲအဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကအရင်တော့ကဘဝမှာအခက်အခဲတွေဟိုကို့မှာဟိုအရင်တော့ကဘူလီလုခံရဘူးတယ
်ဟုတ်ကဲ့မတရားအနိုင်ကျင့်ခံရတာပေါ့ဆရာနော
်မှန်ပါတယ်ခင်ဟဲ့လားကိုကမတော်တဆထောင်ထဲရောက်သွားရင်ထောင်ထဲမှာဆော့ခံရတယ်အဲ့ကျတော့ကိုကဒေါသတွေကပြန်ချလို့မရတော့တိမ့်ထားရတာလေအဲ့ဒီဒေါသတွေကထောင်ကထွက်လာပြီးတော့မှဟာမိမနဲ့ရံဖြစ်တော့ပောက်ကွဲနေတော့မကောင်းဘူးပေါ့ဗျာနော်ဆိုတော့အဲ့ဒီကျွန်တော်တို့အရင်တုန်းကဖြစ်တဲ့ experience ကြီးလေအခုအချိန်ကဒေါသပြန်ပြန်ပြီးတော့ထလာတယ်ခင်ဗျအဲ့တတိယကတော့ကျွန်တော်တို့ခဏိပြောတာနဲ့ပိုးဆိုင်ပါတယ်ကျွန်တော်တို့ stress ပေါ့စိတ်ပီစီးရင်တော့လူတွေကအဲထိထိမိမိလေးဒေါပွားတတ်တယ်ခင်ဗျဆိုတော့ကျွန်တော်အဲ့ဒီမှာဟိုအခုလဲကျွန်တော်တို့စိတ်ပီစီးမှုနဲ့ပတ်သက်လို့ဘလို့ကင်တွေဖြစ်ရှင်းမလဲပေါ့ဆိုတော့ manage လုပ်မလဲဆိုတာလည်းဆက်ပြောမှာဒါပေမဲ့ဒေါသနဲ့တစ်ချက်ကလေးဆက်ပြောလဲကျွန်တော် tip လေးတစ်ခုပဲကျွန်တော်ပေးခြင်းတယ
်ဟုတ်ကဲ့ကောင်းပါတယ်ဆရာလူများလည်းကြုံရလေးရှိတယ်ဒီဒေါသကိုဟိုဘလို့ဟိုအဆိုးဆုံးမဖြစ်အောင်ပေါ့နော်အသက်အနည်းအထိဟိုဒုက္ခရောက်တာမျိုးမဖြစ်အောင်အကောင်ဆုံးထင်ကြောင်းတင်တာမျိုးပေါ့ဆရာနော
်ဟုတ်ကဲ့ဒေါသဖြစ်ရင်ဟို awareness ပေါ့တတိလေးချက်လိုက်ဖို့အဲ့ဒါကျွန်တော်ကတော့အရေးကြီးဆုံးပဲလို့ထင်တယ်တတိလေးချက်လိုက်ဟင်းကောခဏလေးရစိတ်ထဲမှာစဉ်းစားလိုက်ပြီးတော့မှโอเคငါဒေါသထွက်နေပါလားဆိုတော့သိဖို့အဲ့ဒါအရေးကြီးဆုံးပဲအဲ့လိုသိပြီဆိုတော့မှ slow breathing ဆိုတာအသက်ကလေးဖြည်းဖြည်းလေးရှူလိုက်ပြီးတော့မှ walk out လုပ်သွားလိုက်အပြင်ဘက်ကိုလမ်းလျှောက်ထွက်ရင်လည်းထွက်သွားလိုက်တခြားအခန်းကိုသွားရင်လည်းသွားသွားလိုက်နော်အဲ့ဒီသတိချက်ဖို့ကတော့ကျွန်တော်ဒေါသမှာအရေးကြီးတယ်ပြီးရင်တော့အချက်အလက်တွေကဖြေရှင်းလို့ရပါတယ်ခင်ဗျာကျွန်တော် stress management ထဲမှာလည်းစင်တူပါပဲခင်ဗျအဲ့ဒါကြောင့်မို့အဲ့လိုအဲ့ဒီပြောရင်းနဲ့ကျွန်တော်ဆက်ပြောလို့ရပါတယ်ဆရာကြီ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ stress management ဒီစိတ်ဖိစီးမှုတစ်ခုလုံးကိုဘယ်လိုစီမံခန့်ခွဲတင်တာကိုနောက်တစ်ပတ်မှာဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ဂျမ်းမာရေးကဏ္ဍအပြီးမှာတော့အခုတခါတိုင်းရင်သတင်းလောကအစီအစဉ်ဖြစ်ပါတယ်တိုင်းသားဒေသတွေမှာကြုံတွေ့ခံစားနေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုတိုင်းအခြေဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်ကြာရင်စိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာ ရုံးလုပ်ငန်းအလုံးရပ်တန့်သွားပြီလို့ဝန်ထမ်းတွေကပြောပါရယ်။ရှမ်းမြမူဆယ်မြို့နယ်တဲ့စစ်တပ်နဲ့တအန်းတက် TNL တို့ကြားကတိုက်ပွဲကြောင့်အရက်သား၃ယောက်သေဆုံးခဲ့ပါရယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်နဲ့ CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်တို့ကြားအပြင်းထန်တိုက်ပွဲတဲ့နှစ်ဖက်စလုံးမှာအကြအဆုံးတွေများခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိပါရယ်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့ပေါ်ရှိစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရုံးတွေမကြာခဏတိုက်ခိုက်ခံနေရပြီးအများစုမှာပိတ်ထားရတာကြောင့်ရုံးလုပ်ငန်းတွေဆောင်ရွက်နိုင်ခြင်းမရှိတော့ဘူးလို့ဝန်ထမ်းတွေကပြောပါရယ်။လောလောဆယ်ကျန်းမာရေးဌာနနဲ့မြို့နယ်စည်းရုံးကိုဆက်လက်ဖွင့်လှစ်ထားပေမဲ့တိုက်ခိုက်ခံရမှာကိုကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြတယ်လို့မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ29ရက်ညပိုင်းမှာကျိုင်းစိတ်ကြီးမြို့ပေါ်ကမြို့နယ်စီပင်တရားရုံမြို့နယ်စီရင်စီရုံနဲ့မြို့နယ်စိုက်ပံရုံတို့ drop bomb ချတိုက်ခိုက်ခံရပြီးပျက်စီးမှုတွေရှိခဲ့ပါတယ်ခရိုင်စီမံအုပ်ချုပ်ရေးကောင်စီရုံနဲ့တစ်တုံးဦးစီးဌာနရုံလည်းအရင်ကတိုက်ခိုက်ခံခဲ့ရပြီးတော့မြို့ပေါ်ကလျှက်စစ်တပ်အခွဲရုံနဲ့ transformer တွေကိုလည်းဒေသအခြေစိုက် KNU PDF တပ်ဖွဲ့တွေမိုင်းထောင်ဖျက်ဆီးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဆဲလန်းအုပ်စုမှာစစ်ကောင်စီတပ်နဲ့တအားတပ် TNL ရုကြားကတိုက်ပွဲကြောင့်ရွာရဲလက်နက်ကြီးကျလို့အရက်သား3ယောက်သေဆုံးခဲ့တဲ့အပြင်3ယောက်ကထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရွာရဲကနေအိမ်3လုံးထက်မနည်းလဲမီးလောင်ပြကျခဲ့ပါတယ်လက်နက်ကြီးကြီးဟာဩဂုတ်လ29ရက်နေ့ညပိုင်းကဆဲလန်းအုပ်စုဖိုင်မှန်ရွာရဲကျရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်ဒဏ်ရာရသူတွေကိုပရဟိတအဖွဲ့ကတွားရောက်တည်ယူရာမှာစစ်တပ်ကတားမြစ်စစ်ဆေးတာကိုခံခဲ့ရတယ်လေဒီတာခန့်တွေကပြောပါတယ်မူဆယ်မြို့နယ်ထဲမှာတလနီးပါအကြာဖြစ်ပွားနေတဲ့တိုက်ပွဲကြားစစ်တပ်ကတာတနာနေမီရှေးဟောင်းအမွေအနှစ်ဖြစ်တဲ့နေရာကိုပါမကြံလေရင်နဲ့လာရောက်ဘုံကျဲခဲ့တယ်လို့ဆိုပါတယ
်ချင်းပြည်နယ်ကံပက်လက်မြို့နယ်အတွင်းကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကျမ်းမာရေးဌာနကနန်း CDM အယောက်60ကိုနာမည်ပြည့်ဝန်ထမ်းတွေအဖြစ်ကံပက်လက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကကြေညာလိုက်ပါတယ်ကံပက်လက်မြို့နယ်ကျမ်းမာရေးဌာနကဝန်ထမ်းတွေဟာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကံပက်လက်မြို့ပတ်အဖလက်အောက် CDM နန်း CDM စုံစမ်းစစ်ဆေးရေးကော်မတီကစစ်ဆေးတွေ့ရှိတာကြောင့်ဩဂုတ်လ28ရက်နေ့နေ့စွဲနဲ့နာမည်ပြည့်ဝန်ထမ်းတွေအဖြစ်ကြေညာခဲ့တာဖြစ်ပါတယ်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကံပက်လက်မြို့နယ်ထဲရှိဌာနအသီးသီးကနန်း CDM တွေကိုနာမည်ပြည့်စည်ရင်ထဲထည့်သွင်းတာကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဇူလိုင်လ4ရက်နေ့ကလည်းကံပက်လက်မြို့နယ်ပညာရေးဌာနကနန်း CDM ဝန်ထမ်း322ယောက်ကိုနာမည်ပြည့်ဝန်ထမ်းအဖြစ်ကံပက်လက်မြို့နယ်ပအဖအဖွဲ့ကကြေညာခဲ့ပြီးဖြစ်ပါတယ်
။ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်တီရှိရာလိုင်ဇာမြို့အနီးကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ် KIA ရို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြစ်နားပေါ်မှာလမ်းပိုင်းလဲခရီးသွားလာဖို့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ကမြစ်နားပေါ်မှာလမ်းပိုင်းကိုစစ်အင်အားအလုံးရင်းနဲ့စစ်ကြောင်းထတ်ထိုးလာလို့ဩဂုတ်လ25ရက်နေ့ကစပြီး30ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်။ဩဂုတ်လ30ရက်နေ့ကလည်းလိုင်ဇာအနီးကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဆိုကြပါတယ်။ဩဂုတ်လ26ရက်နေ့နဲ့28ရက်နေ့မှာလည်းမြစ်နားပေါ်မှာလမ်းအောင်ကြာနဲ့မဒီးရန်ရွာအနီးကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။
ထိုင်းနိုင်ငံထဲကိုတိုက်ပွဲတွေကြောင့်ထွက်ပြေးရောက်ရှိလာတဲ့နေဆက်ကမြန်မာဒုက္ခသည်တွေကိုလုံခြုံမှုမရှိဘဲနေရက်ကိုပြန်မပို့ဖို့ထိုင်းလူအခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ကထိုင်းလူအခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်ထမလက်ရှိကြားပြည်နယ်ခေါ်ကရင်ပြည်မှာလေကြောင်းတိုက်ခိုက်ခံရမှုတွေအပြင်အစားအသောက်ပို့ဆောင်ရေးလမ်းကြောင်းတွေပိတ်ဆို့ခံထားရတဲ့အတွက်ဒုက္ခသည်တွေပိုများလာနေတယ်လို့ဆိုပါတယ်။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကနေထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမေယောင်ဆွန်ပြည်နယ်ထဲကဒုက္ခသည်စခန်း၅ခုမှနေထိုင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြောပါရယ်။ထိုင်းအနာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပို့ပေးဖို့နဲ့ထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်တွေခိုလုံနိုင်ရေးဘေးကင်းလုံခြုံတဲ့နေရာတွေဖန်တီးပေးဖို့လဲထိုင်းလူအခွင့်အရေးကော်မရှင်ကကြေညာချက်ထမတိုက်တွန်းထားပါရယ်။
စစ်တွေဆန်ပြတနာနီအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဖမ်းဆီးခံရပြီးနိုင်ငံတော်စူပူအောင်လှုပ်ဆော်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရတဲ့ရခိုင်အမျိုးသမီးကွန်ရဲ့ဥက္ကဋ္ဌဒေါင်ယူအေးကိုဩဂုတ်လ29ရက်နေ့မနေ့ပိုင်းကစစ်တွေမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်ဒေါင်ယူအေးကကျန်းမာရေးကောင်းပြီးစက်တင်ဘာလ12ရက်နေ့ကိုရုံးချင်းထပ်ပေးထားတယ်လို့တရားရုံးကိုကိုယ်တိုင်သွားရောက်ခဲ့တဲ့ရခိုင်အလင်းတကားအဖွဲ့ဥက္ကဋ္ဌဒေါ်ကျော့စိန်ကပြောပါတယ်ဩဂုတ်လ13ရက်နေ့မှာစစ်တွေကြောင်းသားသမဂ္ဂကဦးဆောင်ကျင်းပခဲ့တဲ့56နှစ်မြောက်စစ်တွေဆန်ပြဒနာနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဩဂုတ်လ15ရက်နေ့မှာရဲကဖမ်းဆီးပြီးအခုလိုတရားစွဲဆိုထားတာပ
ါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်နဲ့ CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်တို့အကြားအပြင်းထန်တိုက်ပွဲဖြစ်ပွားရမှာတော့စစ်ကောင်စီဘက်ကအယောက်30လောက်သေဆုံးပြီးချင်းပူပေါင်းတပ်ဖွဲ့တွေဘက်က73ယောက်ကြာဆုံးခဲ့ပါတယ်ထန်တလန်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ကိုရောဘက်ကစူးစီးထားပါတယ်
ချင်းမျိုးသားတပ်ဦး CNF CNA CDF ထန်တလန် CDF ဟာခါနဲ့ CDF ဇိုဖေးစတဲ့ချင်းပူပေါင်းတပ်ဖွဲ့ဟာဩဂုတ်လ28ရက်နေ့မနေ့9နိုင်လောက်မှာထန်တလန်မြို့ကစစ်ကောင်စီတပ်ရင်းစခန်းတွေကိုဝန်းရောက်စီးနှင်းတိုက်ခိုက်ခဲ့ရမှာတနီကုန်နီဘာတိုက်ပွဲပြင်းထန်ခဲ့တာဖြစ်ပါတယ်ထန်တလန်မြို့တပ်ကုန်းနဲ့အနီးပတ်ဝန်းကျင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်း 3-4 နေရာလောက်ကိုတပြိုင်တည်းဝန်းရောက်စီးနှင်းခဲ့တာဖြစ်ပြီးစစ်ကောင်စီဘက်က Jet Fighter ပစ်ကိုတွေအပြင်လက်နက်ကြီးတွေအလွန်ကြုံအသုံးပြုခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF CNA ပြောရေးဆိုခွင့်ရှိသူ Slide ထက်နေကပြောပါတယ
်ရှိတဲ့လူတွေကသန္တလန်စာခေါ်လို့ဖြစ်ပေါ်တော့ပေါ်တော့ဖြစ်နေတာ။သန္တလန်တို့စစ်ကောင်စီတပ်စခန်းတွေလက်ခံကြတယ်။တို့ကတုံးလေးနေရာမှာနေရာအဲ့ဒါကိုကျွန်တော်တို့စစ်တခါလေးဝတ်တယ်။တိုက်တဲ့ချိန်မှာတို့ဖက်ကနေ Jet Fighter နဲ့ကျွန်တော်တို့တစ်ချိန်ပုံကျခံရတယ်။ပြီးတော့လက်နဲ့ကြည့်မဲ့အတ္တစာတွေကိုခက်ခါခံရတယ်ပေါ့စစ်တပ်ကသူကလည်းကျွန်တော်တို့ဖက်ကစစ်ကောင်ရောက်ကြတယ်ပြီးတော့တိုင်းရကြ
တနီကုံနီးပါဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာချင်းမျိုးသားတပ်မတော် CNA ကရဲဘော်6ယောက်နဲ့ CDF ရဲဘော်9ယောက်ကြာဆုံးခဲ့ပြီးစစ်ကောင်စီတပ်သား30လောက်သေဆုံးခဲ့တယ်လို့ဒဏ်ရာရရှိသူလည်းအယောက်50လောက်ရှိတယ်လို့ဆိုပါတယ်ထန်တလာမြို့နယ်ဟာချင်းမျိုးသားတပ်မတော် CNA ဗဟုဌာနချုပ်ဝီတူရီယာစခန်းရှိရာဒေသဖြစ်ပြီးစစ်ကောင်စီကနေမေထိန်ချုပ်နိုင်ဖို့ဒီရက်ပိုင်းအတွင်းမှာစစ်အင်အားတွေလည်းဖြည့်တင်းမှုတွေလုပ်ခဲ့ပါတယ်ချင်းကကွေပူပေါင်းတပ်ဖွဲ့တွေဟာခံစစ်အနေအထားကနေထိုးစစ်အနေအထားကိုရောက်ရှိလာပြီးတိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ slide ထက်နေကပြောပါတယ်
တိုက်ပွဲတွေပတ်သက်ပြီးတော့ကျွန်တော်တို့ကအကြဆုံးရှိတယ်လို့သူတို့ပြောတာအကြဆုံးရှိတယ်ကျွန်တော်တို့လည်းလည်းတချို့ရရှိနေတာလည်းအဲ့ဒါတိုက်ပွဲကတော့ဆက်လက်ကြည့်တော့ကျွန်တော်အနေထားမှာရှိတယ်ပေါ့နော်အဲ့ဒါတို့ပြောတာကစဉ်းစားတော့ကျွန်တော်တို့ပြောတာကောင်းဆုံးပြောဆက်လက်ပြီးတော့စဉ်းစားပါမယ်ပေါ့
ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကလည်းထန်တလန်မြို့ပေါ်ကစစ်ကောင်စီရဲ့ဟောက်ကာဘုံစခန်းကိုချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့ကစီးနှင်းတိုက်ခိုက်ရမှာစစ်ကောင်စီတပ်သား3ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းမိခဲ့ပါတယ်လက်နက်ခဲယမ်းတွေလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
တော်လရင်အင်အားကြီးမှမှာလူမျိုးအခွင့်အရေးပေါ်ပေါက်မယ်ဆိုတဲ့ကြွေးကြော်တမ်းနဲ့ဒီနှစ်မှာကြာရောက်တဲ့မွန်တော်လရင်ရဲ့အခမ်းအနားကိုမွန်လူငယ်တွေကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့ကြပါတယ်အဲ့ဒီကြွေးကြော်တမ်းအပေါ်နိုင်ငံရေးသမားတွေကအထိပ္ပယ်အမျိုးမျိုးဖွင့်နေကြပါတယ်ဒီအကြောင်းကိုတော့ရမင်းကနေတင်ဆက်ပေးပါမယ်ရှင
်ဩဂတ်စ်လ31ရက်နေ့ဝါကောင်လပြည့်နေ့မှာကြာရောက်တဲ့86ကြိမ်မြောက်မွန်တော်လရင်နေ့အထိမ်းမှခန္ဓာကိုမွန်လူငယ်တွေဦးစီးပြီးဝူတော်မြို့နယ်ဝင်းစိန်တော်ရဖုန်ကြီးချောင်းဝင်းကမွန်အာဇာနည်ကုန်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီနှစ်ကြွေးကြော်တမ်းကတော်လာရေးအင်အားကြီးမှလူမျိုးအခွင့်အရေးပေါ်ပေါက်မယ်ဆိုတဲ့ကြွေးကြော်တမ်းပဲဖြစ်ပါတယ်ဒီလိုကြွေးကြော်တမ်းတွေဖြစ်လာရတာကလက်ရှိမှာတနနဲ့ဖြစ်ရှင်းနေတဲ့ချင်းနေမျိုးကြောင့်ဖြစ်တယ်လို့ကချင်တိုင်းရနာနိုင်ငံရေးသမားဥက္ကွမ်အောင်ခန်းကပြောပါတယ
်စစ်တပ်ကနေစင်တဆိုင်အနာကိုယူခဲ့တဲ့နောက်ပိုင်းမှာကျန်တဲ့တိုင်းရင်းသားတွေအနေနဲ့အခွင့်အရေးမရဘူးမရတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်လည်းလက်နက်ကင်ကြီးမှတော်လန်တဲ့ဟာမျိုးလည်းဖြစ်ပါတယ်နောက်တစ်ချက်ကတော့လက်နက်ကင်မှပဲအခွင့်အရေးရမယ်ဆိုတဲ့ဟာမျိုးကဒီလိုဖြစ်ပါတယ
်စစ်သက်ကြွေးကြော်တံဖြစ်တဲ့တမတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့စကားလုံးနဲ့အသိပ္ပယ်ဆင်တူနေတယ်လို့ရခိုင်မျိုးသားပါတီမှပြည်သူ့လွှတ်တော်မဟောင်းဦးဝချိန်ကအခုလိုပြောပါတယ်
နဲ့နဲ့မရှိရဲ့လူကနဲ့နဲ့ရှိရဲ့လူကအနိုင်ကျတဲ့တွေရောက်ဒီကောင်ဒီကောင်ငါတို့လက်နဲ့နဲ့ပြန်စော်မရမယ်ဒါကဓမ္မယူရတွေ့ရတဲ့ဟာပဲတမတော်အင်အားရှိမှ
ได้บีเอ้าชิเมสุยาไอ้สกาลุงนี่กูดูเมียอยู่ชาติละเนาะไม่ได้มีบ่เลยมอญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ
ကပြည်ပြင်းပြောင်းလဲမှုရဲ့အင်အားပေါ့
မြန်မာနိုင်ငံလှုပ်လှရေးရခဲ့ပြီးတဲ့အခါမှာမွန်ပြည်နယ်ဖြစ်သမှတ်ပေးဖို့ဖဆပါလအစိုးရကအကြောင်းမျိုးမျိုးပြတာကြောင့်1948ခုနှစ်ဩဂတ်လ19ရက်နေ့ဝါကောင်လပြင်းနေမှာမွန်လူငယ်တစုဦးဆောင်ပြီးဇာတပြင်းရဲစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်။အဲ့ဒီနေ့ကိုလက်နက်ကင်တော်လှန်ရေးအစပြုခဲ့တဲ့မွန်တော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်
။အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါ
။ဂျိုင်းစိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာရုံးလုပ်ငန်းတွေအလုံးရပ်တန့်သွားပြီလို့ဝန်ထမ်းတွေကပြောပါတယ်။ရှမ်းမြောင်မူဆယ်မြို့နယ်ထဲကစစ်တပ်နဲ့တအောင်တ TNL တို့ကြားတိုက်ပွဲကြောင့်အယက်သား3ယောက်သေဆုံးခဲ့ပါတယ
်။ဒေါ်ရရှင်တွေကနားဆင်နေခဲ့ကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ။
ဒီကဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
ဂျလိုင်လန်ထဲမှာရုရှားကနှုတ်ထွက်သွားတဲ့ယူကရိန်းကကောက်နှံတင်ပို့ခွင့်သဘောတူညီချက်မှာရုရှားပြန်ပြီးပါလာရေးအတွက်အဆုံပြုချက်ကိုရုရှားဘက်ကတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဂျက်သဘရင်းနေမှာပြောပါတယ်အခုအဆုံပြုချက်ဟာပင်လယ်နဲ့ဒေသကနေကောက်နှံတင်ပို့ခွင့်ပြန်ပြီးစဖို့အတွက်လိုအပ်တဲ့အချက်တွေပါဝင်ကြောင်းနဲ့တချိန်တည်းမှာပဲရုရှားရဲ့စစ်နယ်ရိတ်ခန့်တဲ့ဒက်မီယိုဇာရီကမ္ဘာဈေးကွက်ထဲကိုတင့်တင့်နဲ့ဈေးနဲ့မရောက်မှစိုးရိမ်နေမှုတွေအတွက်ပါခိုင်မာတဲ့အဖြစ်တစ်ခုတချို့ထုတ်ပေးထားတယ်လို့အတွင်းမှူးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်American သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖျက်ဖို့အတွက်ကြံစည်ခဲ့မှုဆွဲချက်တင်တဲ့ပသက်ပြီးတော့အပြစ်မရှိဘူးလို့ဂျက်သဘရင်းနယ်မှာထွက်ဆိုလိုက်ပါတယ်။နောက်တစ်ပတ်မှာရင်ဆိုင်ရမယ့်အမှုကိုလည်းဂျော်ဂျီယာပြည်နယ်ဥပဒေကနေခွင့်ပြုထားတဲ့အတိုင်းလူကိုယ်တိုင်လာရောက်မှာမဟုတ်ကြောင်းတရားရုံးကိုသူ့ရှေ့နေကရှောက်ထားခဲ့တာဖြစ်ပါတယ်။ဒီအမှုကိုစတင်ဆစ်ဆင်းမဲ့ရက်ကတော့မတက်မရသေးပေမဲ့အခုလပိုင်းအတွင်းမှာပဲဆစ်ဆဲဖို့ရှိနေတာဖြစ်ပါတယ်။2033နှစ်ချမှတ်တာခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပေါ်ဆက်ဆူထားတဲ့အမှုတွေတဲကဩဂုတ်တရက်စစ်ကောင်စီပြစ်ဒဏ်က6နှစ်လျှောက်ပေါ်ပေးခဲ့တဲ့အမှု9မှုနဲ့ပတ်သက်ပြီးအထူးယူခံတရားကြားနာဖို့လျှောက်လှထားချက်ကိုနိုင်ငံတော်အထူးတရားရုံးကနေပယ်ချလိုက်တယ်လို့အမည်မဖော်တဲ့တရားရေးရာရှိသူကပြောပါတယ်။နိုင်ငံတော်ကြီးညိုပြစ်ဆင်မှုပုံမှန်55ခါဝေးသဘောဝဘေးစီမံခန့်ခွဲမှု2မှုနဲ့စကားပြောဆက်လက်ဝဲထားရှိတဲ့အမှုနှစ်ခုစစ်စုပေါင်း9မှုအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားပေမဲ့ဒေါ်ဆန်းစုကြည်မှာအပြစ်ကျူးလွန်မှုမရှိဘူးပြသတဲ့အနေနဲ့သူမရှိနေတဲ့ကကြားနာခွင့်ရှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေဘက်ကဗရေဒါဘုံကိုခေါ်နိုင်တဲ့အတွဲလိုက်ဆင့်ကွဲပေါက်ကွဲဈေးတက်တဲ့ဖျားပြင်းဘုံ cluster ဘုံတွေပြန်အသုံးပြုနေတာအတွက်လူခွင့်အဖွဲ့တွေကရှုံချပြီးဒီအသုံးပြုမှုချက်ချင်းရပ်တန့်မှုတောင်းဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ကြပါတယ်ကျွန်တော်တို့တောက်ကြနေမနေ့ခင်ရဲ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24451 VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါ Direct ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေVOA ကိုအားပေးကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.